မခင်ပြည်တွင်းဒီဆန်ဒီလို့နာမည်လှလှလေးပေးထားတဲ့ဟာရီကိန်းမုန်တိုင်းကတော့အတ္တလန္တိတ်သမုဒ္ဒရာကနေအမေရိကန်အရှေ့ဘက်ကမ်းခြေကိုအတော်လေးပြဿနာပေးနေတယ်ခင်ဗျ
။ဟုတ်ပါရဲ့ဒီနယူးယောက်မြို့တော်နောက်နယူးဂျာစီဒယ်လာဝဲဝါရှင်တန်ဗာဂျီးနီးယားနဲ့မေရီလန်းပြည်နယ်တွေမှာအပြင်းထန်ဆုံးဒဏ်ခံရမယ်ဆိုတာပဲ။လက်ရှိမိတွေလည်းပြတ်မယ်။နောက်အစိုးရရုံးတွေ၊ကျောင်းတွေ၊ပို့ဆောင်ရေးလုပ်ငန်းတွေလည်းပိတ်ထားရတယ်လေ။အဓိကကတော့တမရရွေးကောက်ပွဲလုပ်ဖို့တပတ်လောက်ပဲလိုတော့တဲ့အချိန်မှဆိုတော့ပိုဆိုးတာပေါ့
။ဒီတနင်္လာနေ့ကဖလော်ရီဒါနဲ့ဗာဂျီးနီးယားမှာမဲဆွယ်ပွဲအစီအစဉ်တွေကိုတမရဥပမာကဖျက်လိုက်ရပါတယ်။အင်္ဂါနေ့မှာလည်းကိုလိုရာဒိုနဲ့ဝစ်ကွန်ဆင်ပြည်နယ်တွေကိုသွားဖို့အစီအစဉ်ကိုလည်းဖျက်လိုက်ရတယ်ခင်ဗျ။အဓိကကတော့ဒီတဘာဝကပ်ဘေးအန်ရယ်ရင်ဆိုင်နေရတဲ့အချိန်မှအင်ဂျီရောမှာနေပြီးကြီးကြပ်ကုတ်ကဲပေးဖို့ဖြစ်ပါလိမ့်မယ်။
Republican Party သမ္မတလောက် Mitt Romney ဆိုရင်လဲ Virginia ပြည်နယ်တဲကအစီအစဉ်တွေဖျက်လိုက်တယ်လေ။ဒါပေမဲ့တနင်္လာနေ့ကတော့ Wisconsin နဲ့တခြားအနောက်လေပိုင်းပြည်နယ်တွေဖြစ်တဲ့ Ohio နဲ့ Iowa ကိုတော့ရောက်အောင်သွားခဲ့တယ်ရှင့
်။သွားမှာပေါ့ဗျ။အဲ့ဒီပြည်နယ်တွေကဒီသမ္မတရွေးကောက်ပွဲမှာ Battleground State အကြိမ်နဲ့ရှင်ပြိုင်ရမယ့်ပြည်နယ်တွေထဲမှာပါနေတာကို
။ဟုတ်ကဲ့။အဲ့ဒီအကြောင်းနည်းနည်းရှင်းပြပါအောင်။ဒီ Ohio, Wisconsin, Iowa, New Hampshire,Nevada, Florida, Virginia နဲ့ Colorado စုစုပေါင်း၈ပြည်နယ်ကိုအကြိမ်နဲ့ရှင်ပြန်ရမယ့်ပြည်နယ်တွေလို့ပြောပြောနေကြတာကြားနေရတယ်လေ။အမေရိကန်ပြည်နယ်ပေါင်း50မှာဒီပြည်နယ်၈ခုကအခုလိုဘာကြောင့်အရေးကြီးနေရတာလဲ
။တကယ်တမ်းရှင်းပြရရင်တော့အရှည်ကြီးပဲခင်ဗျ။တို့လိုပြောရရင်တော့နှစ်ပေါင်း200လောက်တက်တန်းရှိနေပြီဖြစ်တဲ့အမေရိကန်သမ္မတရွေးကောက်ပွဲစနစ်ပုံစံကြောင်းလို့ပဲပြောရမှာပါ။ Electoral College သမ္မတရွေးကောက်ပွဲကိုစားပြုမဲစနစ်ကြောင်းလို့ဆိုရမှာပေါ့။
ဆိုပါဦးဒီလောက်ပြောရုံနဲ့တော့ဘယ်လုံလောက်မှလဲရှင့
်အမေရိကန်သမ္မတရွေးကောက်ပွဲမှာကိုကြိုက်တဲ့သမ္မတလောင်းကိုပြည်သူတွေကမဲထည့်ကြရတယ်ဆိုပေမဲ့ဒီမဲတွေနဲ့သမ္မတကိုတိုက်ရိုက်ယူတာမဟုတ်ဘူးခင်ဗျဥပမာအားဖြင့်အမေရိကန်လူဦးရေစုစုပေါင်းမှာအများစုရဲ့မဲဆန္ဒတွေကိုရတိုင်းလဲသမ္မတမဖြစ်နိုင်ဘူးဒီလူလူရဲ့ဒီမဲတွေကိုပြည်နယ်တွေအလိုက်ခွဲခြားပြီးပြည်နယ်တစ်ခုချင်းစီမှာအချိုးအစားအလိုက်သတ်မှတ်ပေးထားတဲ့သမ္မတရွေးကောက်ပွဲကိုစားပြုမဲအရေးအတွက်ကိုရတာခင်ဗျဥပမာသမ္မတလောင်းတယောက်ဟာ Ohio ပြည်နယ်မှာနိုင်မယ်ဆိုရင်ပြည်နယ်ကိုစားပြုမဲ18မဲရမယ် Florida ပြည်နယ်မှာနိုင်မယ်ဆိုရင်မဲ29မဲရမယ်စသဖြင့်ပေါ့
ဒါဆိုရင်ပြည်နယ်တစ်ခုချင်းစီအလိုက်ကိုစားပြုမဲမဲတွေမတူဘူးပေါ့ပြည်နယ်50မှာကိုစားပြုမဲဘယ်နှစ်ခုသတ်မှတ်ထားပြီးဘယ်လောက်ရရင်သမ္မတဖြစ်မလဲဆိုတာပြောပါဦး
ပြည်နယ်တစ်ခုချင်းစီအလိုက်လူဦးရေနဲ့အကျယ်ဝန်းကိုခွဲခြားပြီးကိုစားပြုမဲတွေကိုတတ်မှတ်ထားတာပါစုစုပေါင်းသမ္မတကိုယ်စားလှယ်မဲ938မဲရှိပြီးအဲ့ဒီထဲက290ရရင်သမ္မတဖြစ်မယ်ပေါ့ခင်ဗျာ
ကဲကဲဒါဆိုရင်အစောတုန်းကပြောခဲ့တဲ့ထူးထူးခြားခြားအကျိတ်နဲ့ရှင်းပြရမယ်ရှစ်ပြည်နယ်အကြောင်းပြောပါဦ
းဟုတ်ကဲ့အမေရိကန်ပြည်ထောင်စုပြည်နယ်50မှာလောလောဆယ်လူလူစစ်တမ်းတွေအရပြည်နယ်ပေါင်း42ခုမှာလူလူမဲပေးမဲ့ပုံစံကအတော်လေးတိတိကျကျခံမှန်းလို့ရနေပါပြီအဲ့ဒီမှာနိုင်မဲ့စင်းတွေကိုပေါင်းကြည့်လိုက်မယ်ဆိုရင်လက်ရှိသမ္မတဥဘာမားကကိုယ်စလဲမဲ239မဲရဖို့ရှိပြီးမစ်ရော်မနီကတော့206မဲရဖို့ရှိပါတယ်။အစိုးရပြောသလိုသမ္မတဖြစ်ဖို့ဆိုရင်မဲ290လိုတယ်ဆိုတော့ကြံတဲ့အပြေမသေးကြသေးတဲ့ပြည်နယ်၈ခုမှာအကြိမ်နဲ့ရှင်ပြိုင်ကြရတော့မှာပေါ့။အဲ့ဒီပြည်နယ်၈ခုမှာစုစုပေါင်းကိုယ်စလဲမဲ95မဲကြံနေသေးတယ်လေ
။ဒါဆိုရင်အခုနောက်ဆုံးထပ်ပြီးတော့ခန့်မှန်းနေတဲ့စင်းတွေအရဆိုရင် Ohio, Wisconsin, Iowa, New Hampshire နဲ့နေဗာဒါမှာအိုဘားမားကနည်းနည်းတာနေတယ်လို့ဆိုတာပဲအဲ့ဒီပြည်နယ်၅ခုမှာသာနိုင်လိုက်ရင်အိုဘားမားအနေနဲ့ကိုစလဲမဲစုစုပေါင်း280မဲတောင်ရသွားမှာပဲသမ္မတပြန်ဖြစ်မှာတေချာသွားပြီပေါ့
ဒါကြောင့်ပဲမစ်ရော်မနီအနေနဲ့မုံတိုင်းကြားကပဲအဲ့ဒီအိုဟိုင်ယိုတို့ဝစ်ကွန်ဆင်တို့ကိုသွားပြီးမဲဆွယ်နေတာပေါ့သူ့ဘက်မှာတော့ကိုစလဲမဲပေါင်း29မဲရှိတဲ့ဖလော်ရီဒါ22မဲရှိတဲ့ကိုလိုရာဒိုတို့မှာနိုင်ခြေရှိနေသေးတယ်လေဗာဂျီးနီးယားမှာလည်းနည်းနည်းတာနိုင်ပါတယ်အဓိကကတော့ကိုစလဲမဲ18မဲရှိတဲ့ Ohio ပြည်နယ်ကိုရဖို့လို့ဆိုကြပါတယ်။ကဲရှေးတစ်ပတ်တော့အပြေပေါ်တော့မှာပေါ့ဗျာ။